ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကပထမဆုံးပြန်လည်လွှဲပြောင်းပေးမဲ့သူတွေကိုလက်ခံဖို့မြန်မာစစ်တပ်ကရှိသူတွေပြင်ဆင်ဆောင်လန်းခဲ့ကြပြီးမြန်မာ15ရက်ဒီကနေ့မှာတဦးမှပြန်လည်လွှဲပြောင်းတာမရှိဘူးလို့မြန်မာနိုင်ငံရဲ့ဌာနအဆင့်မြင့်တပ်ကရှိသူတွေကပြောလိုက်ပါတယ်ယူနိတီယာအနေနဲ့လည်းပံမိုးကူညီတာမှာအမှန်တကယ်ပြန်လို့သူတွေကိုအဟန္တာပုံစံမျိုးဖြစ်စေဘူးလို့ပြောလင်းတဲ့အကြောင်းပြောပါတယ်ဒီနေ့ညနေပိုင်းကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောဆိုသွားတာတွေကိုစုစုပြီးတော့ကိုကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။နိုဝင်ဘာ15ရက်ကြာသပတေးနေ့မနက်ပိုင်းကလေးကပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးအပါအဝင်အဆင့်မြင့်တာဝန်ရှိသူတွေတောင်ပြူလက်ဝဲလက်ခံရေးစခန်းမှာရောက်ရှိဆောင်ဆိုင်နေကြပေမဲ့ပြန်လည်လွှဲပြောင်းပြီးသူတဦးမှမရှိဘူးလို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကသတင်းစာရှင်းလင်းပွဲတွင်ပြောသွားသလိုဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးနိုင်တဲ့အခြေအနေမရှိသေးတဲ့ပုံမှာလည်းသူ့ရဲ့သုံးသပ်ချက်ကိုထည့်ပြောသွားပါတယ
်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ချင်းတူတူရောက်မှစတင်ပြောင်းနေမရှိတော့ကျွန်တော်တို့တွေးကြည့်ရအောင်။အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကဒီ physical range ပိုင်းနဲ့ပတ်သက်ပြီးလိုင်းနာဆောင်ရွက်မှုအားနည်းခဲ့တာကိုကျွန်တော်တို့သုံးသပ်ကြည့်ရအောင်။ဒါကြောင့်လဲဆိုတော့ပထမအကြိမ်ကျွန်တော်တို့ဘက်ကိုပြရခဲ့တဲ့7032ဦးကိုပုံစံလေးကိုရှိတဲ့အခါမှာလူပုဂ္ဂိုလ်တွေကိုယ်တိုင်ဖြည့်ဖြည့်ပြရတာဟုတ်တဲ့အတွက်ဒီကုလိုလူလားအတိတ်တန်တာမှုတွေဖြစ်ပေါ်လာတယ်လို့ကျွန်တော်တို့စဉ်းစားမိပါတယ်။အဲတော့ကျွန်တော်အနေနဲ့လည်းဒီအော်တိုဘာလ30ရက်နေ့ကအော်တိုဘာလမှာရှိတဲ့ကုတူပါလောင်းစခန်းမှာဒီရက်သုံးပါးကိုယ်စားလှယ်ဒီနဲ့တွေ့ဆုံရခဲ့ပါတယ်။အဲဒီမှာကျွန်တော်တို့ဟိန္ဒူဘာသာဝင်တွေနဲ့လည်းကျွန်တော်တွေ့ဆုံရခဲ့ပါတယ်။လက်ရှိနေသားမှာဟိန္ဒူဘာသာဝင်438ဦးမှရောက်ရှိနေပြီးမြန်မာနိုင်ငံကိုအရင်ဆုံးပြန်လို့လည်းကျွန်တော်တို့ပြောကြားခဲ့ပါတယ်။
ဒီနေ့ရစွာခိုးလုံနေတဲ့ဒုက္ခသည်တွေထဲမှာမျိုးစား၃မျိုးရှိတယ်လို့မြန်မာနိုင်ငံဘက်ကသတ်မှတ်ထားပြီးအဲ့ဒီလူတွေတဲကပြန်ဖို့စံနာရှိသူမရှိသူတွေကဘယ်သူတွေဆိုတာကိုလည်းဥမြင့်သူကအသေးစိတ်ရှင်းလင်းပြောဆိုပါတယ
်။ပထမအုပ်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တတိယနိုင်ငံတခုခုဥပမာအဖြစ်ကနေဒါလိုနိုင်ငံမျိုးကိုတွားရောက်လို့ရတဲ့လူတွေဖြစ်ပါတယ်။ဒီလိုပုဂ္ဂိုလ်များကတော့ပြန်လာဖို့စိတ်ဆန္ဒရှိမှာမဟုတ်ပါဘူး။ဒုတိယအုပ်စုကတော့အလုံးစုံဖြစ်တဲ့အတိုင်းနဲ့2016-2019အာသာကျန်းသက်တိုက်ခတ်မှုမှာပါဝင်ပတ်သက်ခဲ့တဲ့သူတွေဖြစ်ပါတော့ဒီဒေသခံ30နဲ့တမ်းတော်တိုင်ရင်ဌာနချုပ်ကိုတိုက်ခတ်ခဲ့တဲ့အာသာကျန်းသက်ဆမအများစုကတီယုံသိမ်းသိမ်းမှုကြောင့်ပါဝင်ခဲ့တဲ့ဓာတ်သားတွေဖြစ်ကြတယ်။အဲ့တော့ဒီပုဂ္ဂိုလ်တွေကလည်းပြန်လာလို့လည်းဌာနရှိမှာမဟုတ်ပါဘူး။အဲ့တော့တတိယအုပ်စုကတော့ဒီတိုင်းကြီးရဲ့ဟာနေနေလေးသူမျိုးတွေပြန်နေတဲ့သူတွေနောက်ဒေယာနဲ့နားပတ်သက်နေတဲ့ပိုင်ရဲ့သူတွေနောက်ဒီဘက်မှာကျွန်တော်တို့ဒီဘာရီလုပ်ငန်းရှိတဲ့သူတွေဒီလိုပုံပုံတွေအရောပြန်လို့လဲဆန္ဒရှိကြပါအောင်အဲ့တော့တစ်ဖက်နိုင်ငံကိုနေရာသုံးပါသူများကိုပြန်လဲစီလွတ်တဲ့နေရာမှာနေရာမပြန်လို့တဲ့လူတွေကိုသွားပြီးစီလွတ်နေမယ်ဆိုရင်ကျွန်တော်တို့ပြန်လာမှာလည်းမဟုတ်ပါဘူးအဲ့တော့မိမိဆန္ဒလျောက်ပြန်လာလို့တဲ့လူတွေကိုဥစားပေးပြီးစီလွတ်မှာပါပြန်လဲလက်ခံရုံနဲ့အဆင်ပြေမှာဖြစ်ပါတ
ယ်ဒီနိုင်ငံတွေအနေနဲ့တော့နိုင်ငံတဘောတူညီချက်နဲ့အညီပြန်လဲလက်ခံရေးကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးမြင့်သူကပြောပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူနီစီယာရဲ့ပူပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုလည်းထည့်ပြောသွားပါတယ်
။ကျွန်တော်တို့အနေနဲ့ကျန်တဲ့လက်ခံနေရမှာ voluntary state and dignity partisan ဖြစ်အောင်ကျွန်တော်တို့ပူပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောကြားလိုတာတော့ UNHCR အနေနဲ့ကျန်တဲ့လက်ခံရေးလုပ်ငန်းတွေကိုပံ့ပိုးကူညီတဲ့နေရာမှာအမှန်တကယ်ပြန်လို့တဲ့လူတွေကိုအခန္တာပုံစံမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ပြောနေပါတယ်။အဲ့တော့ကျွန်တော်တို့ဒီနေ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီပြည်နယ်လက်ခံရေးလုပ်ငန်းကိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်ပြည်နယ်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တရုတ်၊အိန္ဒိယ၊ဂျပန်၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP ၊ UNHCR တို့နဲ့2018ခုနှစ်ဇွန်လ6ရက်နေ့ကတည်းကသဘောတူလက်မှတ်ရေးထိုးပြီးတော့ MOU နဲ့အညီပူးပေါင်းဆောင်ရွက်နေတယ်လို့ဦးမြင့်သူကပြောပါတယ်။ဒီအဖွဲ့တွေဟာစက်တင်ဘာလနဲ့အောက်တိုဘာလအတွင်းလိုအပ်ချက်စမ်းစစ်လေ့လာတဲ့လုပ်ငန်းကိုနှစ်ကြိမ်ကွင်းဆင်းဆောင်ရွက်ထားပြီးဖြစ်တယ်လို့ပုံမှန်ထိပ်တည်ပြီးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောသွားပါတယ်။ NGC ကရထားပြီးသားသူတွေအတွက်နိုင်ငံသားစစ်စီရေးအပိုင်းကိုတတ်နိုင်သည့်ဖြင့်ဖြေလျော့ပေးတော့မှာဖြစ်ပြီးတော့အချိန်ကာလအတွင်းဆောင်ရွက်ပေးတော့မယ်။ကျန်လာသူတွေတတ်မှတ်ကြီးရောပြန်ရောက်ဖို့စီစဉ်ထားတယ်လို့လိုအပ်တဲ့လုံခြုံမှုအစီအမံတွေပံ့ပိုးပေးတော့မယ်လို့တရုတ်ပြည်နေနဲ့နာကိုဦးမြင့်သူကဖြေဆိုပါတယ်။အနောက်နိုင်ငံတွေရဲ့ဒီအားနဲ့ပတ်သက်လို့တော့အတက်နိုင်ဆုံးဆောင်ရွက်တော့မှာဖြစ်တယ်လို့ကုလသမဂ္ဂမျက်နှာစာမှာလည်းမြန်မာနိုင်ငံနဲ့ခင်မင်ကြီးနေတဲ့နိုင်ငံတွေသဘောထားတူညီတဲ့နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်။ကုလသမဂ္ဂဒွေးမှုတို့ရဲ့အထူးကိုယ်စားလှယ်နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်ခင်ဗျာ။